Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ VOA American တန်ရဲ့2019ခုနှစ်နိုဝင်ဘာလ10ရက်တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line 2 meter 19 19နဲ့ 25 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုနားလောင်တဲ့သူချင်းညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါနယ်ထရမ့်မှတူရကီသမ္မတရေဂျက်တာယီအာရဝန်ကိုအင်ပီရောမှလာမဲ့နိုမာ73ရက်နေ့ချရင်တွေ့ဆုံသွားဖို့ရှိပါတယ်ကမ္ဘောဒီးယားဆူယာကအတိုက်ခံကောင်းဆောင်ကမ်ဆုံကာကိုနေကျေကျုပ်ကနေဒီကနေ့မှပြန်လွတ်ပေးလိုက်ပါတယ်ဂျပန်အီကရစ်ဟာဒီကနေ့မှာတော့တိုကျိုမြို့မှာတိုင်ကန်လဲလဲခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာလဲသူကိုထွက်ပြီးတော့ကာရောပြုတ်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာအမေရိကန်မှာကလေးဘဝကလေးကတရားမဝင်လာရောက်နေထိုင်သူတွေအတွက်ထူးကွင်းကင်းလွတ်ခွင့်အစီအစဉ်နဲ့ပတ်သက်လို့အပြောင်းအလဲဖြစ်ခဲ့ရင်ဒီလူငယ်တွေရဲ့အနာဂတ်ဘယ်လိုဖြစ်လာနိုင်သလဲဆိုတာနဲ့အတူအင်တာနက်သုံးခွင့်မရကြတဲ့ကမ္ဘာအမျိုးသမီးတို့ရဲ့ထက်ဝက်ကျော်ဟာဒီဂျစ်တယ်နည်းပညာတွေရဲ့အကျိုးကျေးဇူးကိုလက်လွတ်ဆုံးရှုံးနေရတဲ့အကြောင်းနဲ့အတူအိန္ဒိယထိုင်းနိုင်ငံရဲ့နယ်မြေရှင်းလင်းရေးမှာတရားမဝင်နေထိုင်နေကြတဲ့မြန်မာလူမျိုးတွေမှာရောဘယ်လိုသက်ရောက်မှုရှိနိုင်ပါသလဲ။
ဆရာတဲ့အထောက်အထားမရှိတဲ့သူတွေကဘသူရှိမလဲဆိုလို့ရှိရင်အလုပ်ဖက်စာကုန်သွားတဲ့အလုပ်သမားတွေနောက်ပြီးတော့ဗီဇာတက်တန့်မဆက်လက်ရတဲ့အလုပ်သမားတွေအဲ့လိုအနည်း
ရွှေပြောင်းအလုပ်သမားရေကွန်ရက်တာဝန်ခံဥပရေးရဲ့ပြောကြားချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပါမယ်ရှင်
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာတူရကီသမ္မတရေဂျက်တာယီအာရဝန်နဲ့အင်ပီရောမှာလာမဲ့နိုမာ73ရက်နေ့ကျရင်တွေ့ဆုံသွားမှာဖြစ်ပါတယ်။အဲဆဆုံးရောက်တွေကိုတိုက်တဲ့နေရာမှာအမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အချင်းတော်ကြကလေးကရှိနေခဲ့တဲ့ကတ်စတက်ဖွဲ့တွေကိုတူရကီဘက်ကစီးရီးယားနိုင်ငံထဲမှာထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ပြီးသတင်းပတ်အနည်းငယ်ချမှာပဲသမ္မတနှစ်ဦးအခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။စီးရီးယားနိုင်ငံအနောက်မြောက်ပိုင်းကအမေရိကန်ရဲ့စစ်စင်ရေးအတွင်း IS စစ်သွေးကြားအဖွဲ့ရဲ့ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီတည်ဆုံသွားခဲ့တဲ့အပေါ်မှာတစ်ကမ္ဘာလုံးကအာရုံစိုက်နေချိန်မှာပဲတူရကီကစီးရီးယားနိုင်ငံထဲမှာရှိတဲ့ကတ်စ်တပ်ဖွဲ့တွေကိုဆက်လက်တိုက်ခိုက်ခဲ့ပါတယ် IS ခေါင်းဆောင်ဘဂဒါဒီတည်ဆုံသွားပြီးတဲ့နောက်မှာလည်းတူရကီအနေနဲ့စီးရီးယားနိုင်ငံထဲမှာရှိတဲ့အကြမ်းဖက်ဝါဒကိုဆက်လက်တိုက်ခိုက်သွားဖို့ဆုံးဖြတ်ထားတယ်ဆိုပြီးတော့တူရကီသမ္မတအာရဝန်ဘက်ကပြောပါတယ်အကြမ်းဖက်ဝါဒကိုအတူပူးတွဲပြီးတော့တိုက်ခိုက်တဲ့နေရာမှာIS ခေါင်းဆောင်ကိုတုတ်တင်ရှင်းလင်းနိုင်လိုက်တာကအလဲပြောင်းတစ်ခုဖြစ်တယ်ဆိုပြီးတော့သမ္မတအာရဝန်ကပြောပါတယ်ဒါပြင်တူရကီအနေနဲ့အရင်တုန်းကလုတ်ခဲ့သလိုပဲအကြမ်းဖက်ဝါဒဆန့်ကျင်ရေးချိုးဖောက်မှုတွေကိုဆက်လက်ထောက်ခံသွားမှာဖြစ်တယ်ဆိုပြီးတော့လည်းသူကပြောလိုက်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံဘာလင်မြို့တော်ကိုနှစ်ပိုင်းခွဲဖို့စစ်အခစ်တုံးကတည်ဆောက်ခဲ့တဲ့ဒတိုင်းကြီးကို1989ခုနှစ်နိုဝင်ဘာလ9ရက်နေ့ကဖြိုချနိုင်ခဲ့တဲ့အနှစ်30မြောက်နှစ်ပတ်လည်အခမ်းအနားတွေကိုစနေနေ့ကဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲဦးဆောင်ကျင်းပခဲ့ပါတယ်ကွန်မြူနစ်အရှေ့ဂျာမနီမှာကြီးပြင်းခဲ့တဲ့ဝန်ကြီးချုပ်မာကကမင်ခွန်ပြောကြားရမှာတော့ဘာလင်တတိုင်းကြီးဟာကွဲပြောက်သွားပြီဖြစ်ပြီးလက်တွေမှာဘလောက်ပဲမြင့်မာပြီးတော့ကျဲပြောပြီးမပြိုပြတ်နိုင်ဘူးလို့ပြောတဲ့တတိုင်းဖြစ်စေလူတွေကိုခွဲခြားပြီးတော့လွတ်လပ်မှုကိုကန့်သတ်လို့တော့မရနိုင်ဘူးလို့ပြောဆိုသွားပါတယ်တတိုင်းဖြိုချခဲ့တဲ့နိုဝင်ဘာလ9ရက်နေ့ဟာနာဆီဂျာမနီတွေကဂျူးလူမျိုးတွေကိုဂျာမနီနိုင်ငံတလွား1938ခုနှစ်ကတိုက်ခတ်ခဲ့တဲ့နှစ်ပါလဲနေ့လဲဖြစ်ပါတယ်အဲ့ဒီနေ့ဟာသမိုင်းမှာကြောက်လန့်တုံလို့စရာအဖြစ်တွေပျော်စရာအချိန်တွေနဲ့ကြုံခဲ့ရသလိုအမုန်းတရားတွေလူမျိုးဘာသာခွဲခြားမှုတွေကိုရင်ဆိုင်ခဲ့ရတယ်ဆိုတာကိုအသိရှိစေကြောင်းနဲ့ဒါဟာလူခုံတိုက်ခါနဲ့တရားဥပဒေစိုးမိုးရင်းနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီရေးတွေအတွက်အစွမ်းအားရှိသမျှလှုပ်ဆောင်ကြဖို့တွန်းအားပေးနေတယ်လို့လည်းတချိန်ကဘာလင်တတိုင်းကြီးတည်ရှိခဲ့ရနေရာကပြန်လည်သွေးစည်းပိမာမဝန်ကြီးချုပ်မာကကမင်ခွန်ပြောဆိုသွားတာပါဒီနှစ်နှစ်ပတ်လည်အခမ်းအနားကိုပိုလန်ဟန်ဂေရီစတိုဗက်ကီးယားနဲ့ချက်သမ္မတနိုင်ငံတွေကကောင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ်
ယူနိုက်တက်ဘက်ဒမ်မြို့မှာမနေ့စနေနေ့ကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်6ရောက်သေဆုံးပြီးတော့တရားကြောဒဏ်ရာရသွားခဲ့တယ်လို့အီရတ်ကျမ်းမာရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။သေဆုံးသွားတဲ့ဆန္ဒပြတဲ့သူတွေက9ရောက်ကတော့တနက်ကြီးစံမှန်ပြီးသေဆုံးခဲ့တာဖြစ်ပြီးတော့နောက်ဆုံး6ရောက်အမြောက်ကတော့သူ့ရဲ့ခေါင်းကိုမျက်ရည်ပုံးထိမှန်ပြီးသေဆုံးသွားတာဖြစ်တယ်လို့အမည်မဖော်လိုတဲ့အီရတ်အာနာဘိုင်တွေကပြောပါတယ်။ဘက်ဒမ်မြို့ကဆန္ဒပြပွဲတွေဟာမနေ့နေ့လယ်ပိုင်းမှာအရန်အားကောင်းလာခဲ့ပြီးတော့ဆန္ဒပြတဲ့သူတွေကလုံခြုံရေးတွေအပြည့်ချထားတဲ့ဥရက်ယုံဥရက်အစိုးရယုံဆိုင်ရာ green zone ကိုနေရာကိုသွားဖို့အတွက်ဒ Tigris မြစ်ကူတံတား30ကိုဖျက်ကျော်စင်မှာဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးတွေထိတ်တိုက်တွေ့ကြရကနေအဲ့လိုတည်ဆုံသွားတာတွေဖြစ်ခဲ့တာပါ။ UN နိုင်ငံမှာအခုဖြစ်နေတဲ့အစိုးရကိုဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အခုဆိုရင်လူ150ကျော်တည်ဆုံသွားခဲ့ပြီဖြစ်ပါတယ်။ UN နိုင်ငံမှာအခုလိုက်စားတာတွေအလုံးလက်မဲ့ပြဿနာတွေနဲ့အများပြည်သူကိုပေးနေတဲ့အစိုးရရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာအားနည်းတာတွေကြောင့်ဤရနိုင်ငံတဝန်းပြီးခဲ့တဲ့လကစတင်ပြီးတော့ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်လာခဲ့တာဖြစ်ပြီးတော့ဆန္ဒပြတဲ့သူတွေကတော့ဒီနိုင်ငံရေးစနစ်အပြောင်းအလဲတွေလုပ်ဖို့တောင်းဆိုနေကြပါတယ်ခင်ဗျာ
Spain နိုင်ငံမှာ၄နှစ်အတွင်း၄ချိန်မြောက်ကျင်းပတဲ့အထွေထွေရွေးကောက်ပွဲမှာ Spain နိုင်ငံသားတွေဒီကနေ့မဲပေးခဲ့ကြပါတယ်လက်ရှိဝန်ကြီးချုပ် Pedro Sanchez ရဲ့ Socialist Party ကပြီးခဲ့တဲ့ရွေးကောက်ပွဲကလိုပဲဒီတစ်ချိန်မှလည်းအနိုင်ရလိမ့်မယ်ဆိုတဲ့ခံမှန်းမှုတွေရှိနေတာပါပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကတော့ဝန်ကြီးချုပ် Sanchez ရဲ့ Socialist Party ကတည်ငြိမ်တဲ့အစိုးရတရဖွဲ့စည်းနိုင်လာအောင်မဲအများစုနဲ့အနိုင်ရခဲ့တာတော့မဟုတ်ပါဘူးဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးရမှာတော့ကက်တီလိုနီးယားဒေသခွဲထွက်ရေးကိစ္စနဲ့လက်ရာစွန်ပါတီဖြစ်တဲ့ Vox Party ပေါ်ထောက်ခံမှုတွေတိုးလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဓိကထားမဲဆွဲစည်းရုံးခဲ့ကြတာပါကက်တီလိုနီးယားဒေသခွဲထွက်ရေးဥဆောင်လှုပ်ရှားခဲ့ကြတဲ့ခေါင်းဆောင်ကိုဦးကို Spain အမြင့်ဆုံးတရားရုံးကနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပြီးတလားတောင်မပြည့်သေးတဲ့အချိန်မှာပဲဒီရွေးကောက်ပွဲကျင်းပတာလည်းဖြစ်ပါတယ်ခွဲထွက်ရေးတောင်းဆိုမှုကြောင့်ဘာစီလိုနာမြို့နဲ့ကက်တီလိုနီးယားဒေသကအခြားမြို့ကြီးတွေကလမ်းမတွေပေါ်မှာဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေလည်းပေါ်ပေါက်ခဲ့တာပါပြီးခဲ့တဲ့ရွေးကောက်ပွဲမှာထောက်ခံသူတွေများလာခဲ့တဲ့ Vox Party ကစုစုပေါင်းမဲရလာ30ရာခိုင်နှုန်းကျော်နဲ့လွတ်တော်အမှန်124နေရာမှာအနိုင်ရခဲ့တာလည်းဖြစ်ပါတယ်ရှင်
ပြည်ဝင်အမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုကနေတနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကမ္ဘောဒီးယားအစိုးရကအတိုက်ခံခေါင်းဆောင်ခပ်စွန်ခါကိုဒီကနေ့မှနေအကျေချုပ်ကနေပြန်လည်ပေးလိုက်ပြီဖြစ်ပါတယ်။တိုက်ခံခေါင်းဆောင်ခပ်စွန်ခါကိုနိုင်ငံတော်သစ္စာဖောက်မှုနဲ့လွန်ခဲ့တဲ့နှစ်ကသူ့ကိုဖမ်းဆီးပြီးတော့နေအကျေချုပ်ချခဲ့တာဖြစ်ပါတယ်။ခပ်စွန်ခါကိုနေအကျေချုပ်ကနေပြန်လည်ပေးလိုက်ပြီမဲ့လဲသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထွက်သွားလို့ရမှာမဟုတ်ဘူးဆိုပြီးတော့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှအမိန့်ထုတ်ပြန်လိုက်ပါတယ်။ဒီဘက်မှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုဟာကမ္ဘောဒီးယားနိုင်ငံကိုပြန်လာဖို့အတွက်မနေ့စနေနေ့ကမလေးရှားနိုင်ငံကိုရောက်ရှိလာပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲကမ္ဘောဒီးယားအစိုးရကဒီအတိုက်ခံခေါင်းဆောင်တူဖြစ်တဲ့ခမ်ဆုံခါကိုအခုလိုပြန်လည်ပေးလိုက်တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်စီကသူ့အနေနဲ့မနေ့စနေနေ့မှာကြားရောက်ခဲ့တဲ့ဒီကမ္ဘောဒီးယားနိုင်ငံရဲ့66နှစ်မြောက်လွတ်လပ်ရေးနေ့မှာတိုင်းပြည်ကိုပြန်မယ်ဆိုပြီးတော့ကတိပေးထားတာပါ။ကမ္ဘောဒီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပြန်လည်ထူထောင်ဖို့အတွက်သူ့အနေနဲ့ကမ္ဘောဒီးယားကိုပြန်มาဖြစ်တယ်ဆိုပြီးတော့ Samrinsi ကပြောပါတယ်ဒါပေမဲ့အခုချိန်ထိတော့သူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံတဲကိုပြန်ဝင်ခွင့်ရမရဆိုတာသေချာရှင်းရှင်းလင်းလင်းမရှိသေးပဲဖြစ်ပါတယ်ဒါပေမဲ့လည်းမနေ့စနေနေ့ကတော့ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ထောင်ဝန်ကြီးက Samrinsi အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာခြင်းအတမှန်ပြည်သူတယောက်အနေနဲ့ပြန်လာနိုင်ပြီးတော့သူပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေနဲ့ဆွဲဆူထားတဲ့အမှုတွေကိုတော့တရားဥပဒေတိုင်ရင်ဆိုင်ရမှာဖြစ်တယ်ဆိုပြီး Facebook ကနေပြောထားပါတယ်ခမ်ဆုံခါနဲ့ Samrinsi တို့ဟာကမ္ဘောဒီးယားအမျိုးသားခေတ်သိပါတီ CNRP ကိုပူးတွဲတည်ထောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်ခင်ဗျာ
ဟောင်ကောင်မှာတရင်ပတ်24ပတ်စတိုက်ကျင်းပလာတဲ့အစိုးရစန့်ကျင်ဆန္ဒပြပွဲတွေကိုဟောင်ကောင်ရဲတို့ကအမြဲရုံပုံနဲ့တုံပြီးတော့ဒီကနေ့လူစုခွဲခဲ့ပါတယ်။ရှန်တင်မြို့တစ်ထဲကလမ်းမတွေကိုပိတ်ဆို့ခဲ့ကြတဲ့ဆန္ဒပြသူတွေကဈေးဝယ်ဆန္ဒတွေကိုလည်းဖျက်ဆီးခဲ့ကြတာပါ။ခရိုင်ကောင်စီရွေးကောက်ပွဲကျင်းပဖို့တရင်နှစ်ပတ်ပဲလိုတော့တဲ့ရှန်တင်မြို့လယ်ကမီယထာဘူဒါယုံတို့ကိုလည်းဆန္ဒပြသူတွေဖျက်ဆီးခဲ့ကြတယ်လို့တရုတ်ပြည်မကြီးကိုထောက်ခံကြတဲ့စားတောက်ဆိုင်တွေကိုလည်းမွေနောက်ဖျက်ဆီးခဲ့ကြပါတယ်။ကောင်စီအဆင့်ရွေးကောက်ပွဲဟာတရုတ်အစိုးရအုပ်ချုပ်နေတဲ့ဟောင်ကောင်ရဲ့အဆင့်အနေဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်။ Now TV ရုပ်သံကလည်းမြို့တစ်အနောက်ပိုင်း Swan 1အရမှာမြေရုပ်ဘုံတံခံခဲ့ရတဲ့သူ့သတင်းထောက်တူရဲ့လက်မောင်းရင်းကနီးရဲနေတဲ့အတော်ကြီးတဲ့ဒဏ်ရာကိုပြသခဲ့ပါတယ်။ဟောင်ကောင်ရဲတွေနဲ့ဆန္ဒပြသူတွေကြားထိတ်တဲရင်ဆိုင်တွေ့နေတဲ့အချိန်မှာပဲရှန်တင်တမျိုးလုံးမှာရှိတဲ့ဒီဈေးဝယ်ဆန္ဒတွေမှာဒီကနေ့ဆန္ဒပြပွဲတွေလုပ်ဖို့ကြိုတင်စီစဉ်ထားတာပါ။မြို့တစ်ထဲကယထာဘူသာယုံကိုတော့ပိတ်ထားပါတယ်။ဈေးဝယ်သူတွေနဲ့စီကားနေတဲ့တဲ့ဟောင်ကောင်ကျွန်းမကြီးပေါ်မှာတော့တိတ်ဆိတ်နေတာပါ။ဟောင်ကောင်ရဲဌာနကထုတ်ပြန်ချက်မှာတော့အစွန်ရောက်ဆန္ဒပြသူတွေက200အတော်များများမှာစုဝေးနေပြီးဈေးဝယ်ဆန္ဒအတော်များများကိုဝင်ပြီးတော့လူရက်ဖြည့်ဆည်းခဲ့ကြတယ်လို့လူလူရက်လုံခြုံရေးကိုလည်းအရေးမထားခဲ့ကြဘူးဆိုပြီးတော့ဖော်ပြထားပါတယ်
ဂျပန်ဧကရာဇ်နာရူဟီတိုနဲ့မီဘီယာမာဆာကူရိုဟာတိုကျိုမြို့မှာဒီကနေ့တိုင်းငံလှည့်လည်ခဲ့ကြပြီးတော့ဂျပန်ပြည်သူထောင်ပေါင်းများစွာကလည်းလမ်းမော်ကိုထွက်ပြီးတော့သူတို့ရဲ့ဘရင်ကိုကာရော့ပြုခဲ့ပြုနှုတ်ဆက်ခဲ့ကြပါတယ်။တိုကျိုမြို့လေကောင်မှာဒီကနေ့ပြုလုပ်တဲ့ဒီတိုင်းငံလှည့်လည်တဲ့အစည်းအဝေးဟာ9ကီလိုမီတာလောက်ရှည်ပြီးတော့ဒါဟာဂျပန်ဧကရာဇ်ရဲ့နန်းတပ်ပွဲအခမ်းအနားတွေကနောက်ဆုံးအစည်းအဝေးတွေကတခုလည်းဖြစ်ပါတယ်ဂျပန်ဧကရာဇ်နာရူဟီတိုနဲ့မီဘီယာဟာဂါဒန်နဲ့တိုကျိုမြို့လယ်မှာလည်းကြည့်ရှုခဲ့ကြတာပါနာရူဟီတိုဟာပြီးခဲ့တဲ့မေလကတရားဝင်စတင်နန်းတက်ခဲ့တာဖြစ်ပါတယ်သူရဲ့ခမဲတော်ဖြစ်တဲ့ဒီဂျပန်ဧကရာဇ်ဟောအကီဟီတိုဟာအသက်85နှစ်ရှိဖြစ်ပြီးတော့ဂျပန်နိုင်ငံကို10စုနဲ့4စုကြာတရားဝင်အုပ်ချုပ်ခဲ့ပြီးတဲ့နောက်မှာကျန်းမာရေးကြောင့်ထိနှံကိုဆွန့်လွှတ်ခဲ့တာဖြစ်ပါတယ်ဒီတိုင်းငံလှည့်လည်ပွဲအခမ်းအနားကိုတော့ဂျပန်ပြည်ရင်ရဲ့နန်းတော်ကနေစတင်ခဲ့ပြီးတော့မိနစ်30ကြာမော်တော်ကားနဲ့တိုကျိုမြို့မှာလှည့်လည်ခဲ့ကြတာဖြစ်ပါတယ်တချို့ဂျပန်ပြည်သူတွေကတော့သူတို့ရဲ့ဘရင်တစ်ကိုတွေ့ကျင်တဲ့အတွက်ညာကလေးကအိတ်ပြီးတော့စောင့်နေတာကြီးလည်းရှိခဲ့ပါတယ်ဒီတိုင်းငံလှည့်လည်တဲ့အခမ်းအနားကိုမူလတုန်းကတော့ပြီးခဲ့လမှာကျင်းပဖို့စီစဉ်ထားတာဖြစ်ပေမဲ့တိုင်ဖုန်းမုန်တိုင်းဟာဂီဘစ်ကြောင့်ရွှေ့ဆိုင်းခဲ့ရတာဖြစ်ပါတယ်ဂျပန်ဧကရာဇ်ရဲ့ဒီတိုင်းငံလည်းပဲအခမ်းအနားကိုတော့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲလူထောင်ပေါင်းများစွာဟာဒီလမ်းတွေပေါ်ထွက်ပြီးတော့ကျူစိုနှုတ်ဆက်ခဲ့ကြပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့မနေ့အစောပိုင်းမှာပဲအင်အားပြင်းဆိုက်ကလုန်းမုန်တဲ့တကူဝင်ရောက်တိုက်ခတ်သွားပါတယ်။မုန်တိုင်းရွှေ့လျားရာလက္ကန်ယိုရန်တစ်လျှောက်ကထောင်းတောင်းချီတဲ့လူတွေကိုခလုံးရင်စခန်းတွေကိုရွှေ့ပြောင်းပေးထားပါတယ်။တနအိမ80နှုန်းနဲ့လေပြင်းတွေတိုက်ခတ်နေတဲ့ဆိုက်ကလုန်းမုန်တိုင်းဘူလ်ဘူလ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံအနောက်တောင်ဘက်ကန်ယိုရန်ကိုစတင်ဝင်ရောက်တိုက်ခတ်ချိန်မှာတော့အားပျော့သွားပေမဲ့လို့နိုင်ငံတော်မှမိုးအဆက်မပြတ်ရွာသွန်းစေခဲ့တာပါ။မုန်တိုင်းနံကြောင့်တေဆုံးသူရှိတဲ့သတင်းမျိုးတော့ထွက်မလာသေးပါဘူး။အိန္ဒိယနိုင်ငံဘန်ကောက်ပြည်နယ်တောင်ပိုင်းမှာရှိတဲ့ဆာဂါကျွန်းကိုမုန်တိုင်းဝင်ရောက်တိုက်ခတ်သွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံနယ်စပ်ပေါ်မှာရှိတဲ့ကဘာပေါ်ကလမှုတော်တွေအများဆုံးရှိရာကူလနာဒေသအနောက်တောင်ပိုင်းကိုလည်းမုန်တိုင်းဖြတ်တန်းတိုက်ခတ်သွားတာပါဘေးလွတ်ရာရွှေ့ပြောင်းပေးဖို့လိုအပ်နေတဲ့လူဦးရေတစ်တရမ8တန်းအတွဲခေါလွန်ရေစကန်9000ကျော်ကိုပြင်ဆင်ထားတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့တဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးအမ်နျူရာမန်ကပြောပါတယ်
ဥရောပတလောမှာမနေ့ကကစားခဲ့တဲ့ဒီပေါ်လုံးပွဲတွေမှာတော့ဂျာမနီဒီဘွန်ဒက်စ်လီဂါမှာတော့ဘိုင်ယန်မြူနစ်အသင်းကဘိုရူစီယာဒေါ့တမန်ကို6-2မရှိနဲ့နိုင်သွားခဲ့ပါတယ်စပိန်ဘက်မှာတော့ဘာစလိုနာကဆောက်တာကို6-2နဲ့နိုင်သွားပြီးတော့ဘာစလိုနာအတွက်ဂိုးတွေကိုတော့မက်ဆီကဟက်ထရစ်သွင်းပြီးတော့ဘုစကက်ကတဂိုးသွင်းပါတယ်ရီယယ်မက်ဒရစ်နဲ့အီဗာပွဲမှာတော့ရီယယ်မက်ဒရစ်က6-2သွင်းခဲ့ပြီးတော့အီဗာကတော့တကူမှမရခဲ့ပါဘူးရီယောအတွက်ဂိုးတွေကိုတော့ဘန်ဇီမာက2ဂိုးရာမို့စ်ကတကူနဲ့ဗယ်ဗာဒိုတို့ကတကူစီသွင်းခဲ့တာဖြစ်ပါတယ်ဒီကနေ့အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့မပီစီယာထိပ်ကနေဦးဆောင်နေတဲ့လီဗာပူးနဲ့မန်ချက်စတာစစ်တီတို့တွေ့ကြမှာဖြစ်ပြီးတော့ဂျန်နဲ့ပွဲစဉ်တွေမှာတော့မန်ချက်စတာယူနိုက်တက်နဲ့ဘရိုက်တန်ဝုလ်ဖ်နဲ့အက်စတန်ဗီလာတို့ကစားကြဖို့ရှိပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ VOA American တန်ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနိုင်ငံတကာသတင်းလွှာတွေကိုနှာစင်ကြရပါမယ်ရှင်။ American တရားရုံးချုပ်ကနိုဝင်ဘာ12ရက်နေ့မှာကြားနာမဲ့အမှုတစ်ခုမှာအမေရိကန်ပြည်ထောင်စုကိုခလီဘောဟာကလေးကတရားမဝင်ရောက်နေခဲ့ကြတဲ့တိမ့်နဲ့ချီတဲ့လူတွေအပေါ်မှာတက်ရောက်မှုရှိနိုင်ပါတယ်။တရားရုံးချုပ်ကထွက်လာမဲ့ရလက်ကအထူးသဖြင့်ကယ်လီဖိုးနီးယားပြည်နယ်ကအလုတ်တင်တာဝန်ပြီးဆုံးတော့မဲ့ဆရာဝန်တဦးရဲ့အနာဂတ်ကိုအဆုံးဖြတ်ပေးနိုင်မှာဖြစ်ပါတယ်။ San Francisco ကနေ VOA သတင်းတောက် Warren Kana Chum Chauyan ပေးပို့ထားတဲ့သတင်းဆောင်ပါကိုမတ်သိန်ကီထိုက်ကပြောပြမှာပါရှင်။
ဂျီရာယုလာတီဘွန်စကိုငယ်ရွယ်စဉ်အမေရိကန်ပြည်ထောင်စုကမိဘတွေထံကိုရောက်ရှိလာချိန်မှာတော့မိဘတွေကအမေရိကန်ပြည်ထောင်စုမှာတရားဝင်အခြေချနေထိုင်သူတွေမဟုတ်ပါဘူးအခုတော့သူကသမ္မတအိုဘားမားလက်ထက်ဒါကာလို့ခေါ်တဲ့ကလေးဘဝကအမေရိကကိုတရားမဝင်ရောက်ရှိခဲ့တဲ့သူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်နဲ့ဆေးပညာဒေါက်တာဘွဲ့အတွက်တင်ယူနေသူပါဒါကာအစီအစဉ်အရအမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့ကြသူ9သိန်းခန့်နဲ့10သိန်းကျားရှိတဲ့လူတွေကိုဥပဒေအကာအကွယ်ပေးထားပြီးအလုပ်လုပ်ခွင့်လည်းပေးထားတာပါ။ဒါကာစီစဉ်နဲ့နေထိုင်နေတဲ့ဂျာရာယူလာတီဘွန်စကွန်ကအခုလိုပြောပါတယ
်။ဒါကာဆမ်လပ်နျူအင်းနဲ့
ဒါကာကြောင့်ကျွန်တော်တို့အခွင့်အလမ်းတွေရခဲ့တာပါ။ဒါကာကြောင့်ကျွန်တော်ဆရာဝန်ဖြစ်ခွင့်ရတာပါ
။ဒါပေမဲ့2019ခုနှစ်စက်တင်ဘာလမှာသမ္မတဒေါ်နယ်ထရန့်အစိုးရကဒါကာအစီအစဉ်ကိုဖျက်ဖို့အစိုးပြုခဲ့တာကြောင့် သူ့အစီအစဉ်ပြတ်သွားနိုင်မယ်အန်ဒီကလည်းရှိနေပါတယ်။နှစ်နှစ်ကျော်ကြာလာပြီးနောက်မှာတော့ဒါကာအစီအစဉ်ကိုမူလအတိုင်းထားရှိရေးဥပဒေကြောင့်အရာလျှောက်ထားတဲ့အမှု၃ခုကိုတရားရုံးချုပ်ကကြားနာဖို့ရှိပါတယ်။ဒီထဲမှာလာတီဘွန်စကွန်လည်းတရားလိုတူဖြစ်ပါတယ်။
ကန်ဒီနေဦးတိုင်းမယူထင်ကျနေ
ကျွန်တော်အနေနဲ့ဆရာဝန်တူဖြစ်လာအောင်တင်ကြားခွင့်နဲ့အမေရိကန်မှာနေထိုင်ခွင့်ရှိနေတဲ့ဆိုပေမဲ့ဒါကတယောက်တည်းစူးစမ်းခဲ့တာမဟုတ်ပါဘူး။တရားမဝင်နေထိုင်နေကြရတဲ့ကျွန်တော်မိသားစုမိတ်ဆွေတွေရဲ့ထောက်ပံ့မှုကိုအားကိုးခဲ့ရတာပါ။ဒါကအစီအစဉ်ကိုမူလအတိုင်းထားရှိရေးကြိုးပမ်းမှုမှာသူတို့နဲ့အတူပူးပေါင်းမှုတောင်းဝန်ရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်
။1998ခုနှစ်အာရှဘန်ဒါရေးအကြက်တဲကာလမှာမိဘဖြစ်သူတွေရဲ့အင်ဂျင်မင်းလုပ်ငန်းပြိုကွဲခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားကိုမိဘတွေက6လအလဲအပတ်ဗီဇာနဲ့ဝင်ရောက်ခဲ့ကြတာပါ။အဲ့ဒီနောက်စားတောက်ဆိုင်တစ်ခုမှာအလုပ်ရပြီးဗီဇာရက်ကျော်သွားပါတယ်။1999ခုနှစ်မတ်လမှာတော့အသက်9နှစ်အရွယ်ဂျီရာယူလာတီဘွန်စကွန်အပါအဝင်မောင်နှမ3ယောက်အမေရိကကိုရောက်ခဲ့ကြတာပါ
။နေဟောင်းလက်လက်နဲ့ที่อยู่ด้วยกัน5คนนะเขาก็บอกว่า
ကျွန်တော်9ယောက်အခန်းချင်းလေးထဲမှာစကားပြောခဲ့ကြတာမှတ်မိနေပါသေးတယ်။ထိုင်းကမပြောင်းတော့ဘူးလို့မိဘတွေကပြောတော့ကျွန်တော်တငယ်ချင်းတွေနဲ့အယုတ်တွေဘယ်လိုလုပ်မလဲလို့ကျွန်တော်စဉ်းစားနေမိသေးတယ်
။နီယူးလို့သူ့ကိုခေါ်ကြတဲ့မိသားစုကတော့တူတူတိတ်တိတ်နေကြပါတယ်။သူကတော့အင်္ဂလိပ်စာကိုသင်စာကြိုးစားပြီးတော့နာမည်ကြီးတက္ကသိုလ်ကြီးတွေဖြစ်တဲ့ UC Berkeley နဲ့ Harvard တက္ကသိုလ်တွေမှာပညာသင်ခဲ့တာပါ။သမ္မတအိုဘားမားအစိုးရကဒါကာအစီအစဉ်မချေညာခင်တစ်လလောက်ခရဲကကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုတက္ကသိုလ်ဆေးပညာသိပ္ပံကသူ့ကိုလက်ခံခဲ့ပါတယ်။ဒီနှစ်မေလမှာတော့လာတီဘွန်စကွန်ကကျောင်းရယ်155နှစ်တာသမိုင်းကျောင်းတစ်လျှောက်ပထမဆုံးသောတရားမဝင်နေထိုင်သူဆရာဝန်ဘွဲ့ရကျောင်းသားတဦးဖြစ်ခဲ့ပါတယ်။ကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုတက္ကသိုလ်ကဒေါက်တာလစ်ကင်ဘတ်ကအခုလိုပြောပါတယ်
။ What has been so beautiful and powerful about News Journey?
ဂျီမန်ချပန်းနိုင်ကိုရောက်ဖို့အဆင့်ဆင့်ကြိုးပမ်းခဲ့တဲ့တစ်ချောင်းလုံး new ရဲ့တိတ်ပြီးနှစ်လိုပဲကောင်းတဲ့ထက်မြက်တဲ့အချက်ကတော့သူကြိုးပမ်းဆောင်ရွက်ခဲ့တဲ့လမ်းကြောင်းအတိုင်းတခြားလူတွေအလားတူဆောင်ရွက်နိုင်ဖို့အတွက်အတားအဆီးတွေနည်းအောင်လုပ်တဲ့နေရာမှာစနစ်တကျလုပ်ခဲ့တာပဲဖြစ်ပါတယ်
။ဒါကအစီအစဉ်အရင်တရားရုံးချုပ်ဆုံးဖြတ်ချက်ကလာမယ့်နွေရာသီလောက်မှာဖြစ်မယ်လို့ခန့်မှန်းရပါတယ်။ဒီစီရင်ချက်ကဖေရှားပေးလိုက်မယ်ဆိုရင်တော့အမေရိကန်ကိုတရားမဝင်ရောက်ရှိနေကြသူတွေတဲ့ကတတ်မှတ်ချက်ပြည့်မီသူတချို့ကိုနိုင်ငံသားဖြစ်ခွင့်အမခံပေးနိုင်မယ်လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုဒါမှမဟုတ်လဲ Dream Act တို့ကိုလွှတ်တော်ဘက်ကအတည်ပြုနိုင်မှာဖြစ်ပါတယ်ဒီအချက်ဟာဆိုရင် Bush အစိုးရရော Obama အစိုးရရောအောင်မြင်အောင်မဆောင်ရွက်နိုင်ခဲ့တဲ့ကိစ္စဖြစ်ပါတယ်ရှင်
မတင်ကြီးထိုက်ပြပြသွားတာပါရှင်။ကမ္ဘာအမျိုးသမီးတူရဲ့ထက်ဝက်ကျော်ဟာအင်တာနက်မရှိတဲ့အတွက် digital နည်းပညာအပြောင်းအလဲရဲ့အကျိုးကျေးဇူးတွေကိုလက်လွတ်ဆုံးရှုံးနေရတယ်လို့ ITU ခေါ်ကုလသမဂ္ဂဆက်သွယ်ရေးဆိုင်ရာအေဂျင်စီရဲ့အစီရင်ခံစာမှဖော်ပြပါဗျ။ digital နည်းပညာကဏ္ဍမှာကြားမှကွာခြားမှုကြီးမားနေတဲ့အကြောင်း Lisa Schlein ပေးပို့တဲ့သတင်းလွှာကိုကိုညံဝင်းအောင်ကပြောပြမှာပါရှင်
။ကုလသမဂ္ဂကောက်ခံရရှိတဲ့အချက်လက်တွေအရကမ္ဘာပေါ်ကအမျိုးသမီးတူတစ်ခုလုံးရဲ့52ရာခိုင်နှုန်းဟာအင်တာနက်မသုံးကြဘူးလို့ဆိုပါတယ်။အမျိုးသားတွေထဲမှာ52ရာခိုင်နှုန်းကတော့သုံးဆွဲကြတာပါ။အမေရိကတိုက်ကလွဲလို့ကမ္ဘာအခြားတိုက်ကြီးတွေမှာ digital နည်းပညာပိုင်းမှာကြားမှကွာခြားမှုပိုကြီးလာတယ်လို့အခုနောက်ဆုံးထုတ်ပြန်တဲ့ကုလသမဂ္ဂဆက်သွယ်ရေးဆိုင်ရာအေဂျင်စီ ITU ရဲ့အစီရင်ခံစာကဆိုပါတယ်။ကမ္ဘာလူဦးရေရဲ့တန်း4000ကျော်အင်တာနက်သုံးဆွဲနေတယ်ဆိုပေမဲ့တန်ပေါင်း3600လောက်ကအင်တာနက်ဆက်သွယ်မှုမရကြပဲသူတို့အများစုဟာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကဖြစ်တယ်လို့ IDU ကပြောပါတယ်ဥရောပတိုက်မှာတော့အင်တာနက်သုံးဆွဲမှုအများဆုံးဖြစ်ပြီး 82.5% ခန့်လုံးရှိပါတယ်အာဖရိကတိုက်ကတော့အင်တာနက်သုံးတာအနည်းဆုံးဖြစ်ပြီး 28% ခန့်နှုန်းသာရှိတယ်လို့အစိုးရကစကဆိုပါတယ်တိုးတက်တဲ့ကမ္ဘာကြီးမှာအမျိုးသားနဲ့အမျိုးသမီးတွေကြားနည်းပညာပိုင်းမှာကွာဟမှုပိုကြီးတယ်လို့အစိုးရကစကပြောပြီးအင်တာနက်အလွယ်တကူမရတဲ့ဝေးလံခေါင်ပြားတဲ့ကျေးလက်ဒေသမှာအမျိုးသမီးနေထိုင်မှုကပိုများတယ်လို့ပြောပါတယ်။ကျေးလက်ဒေသကအမျိုးသမီးတွေပညာသင်ကြားဖို့အခွင့်အရေးမရတာအပြင်ဆင်းရဲတာကြောင့်မိုဘိုင်းဖုန်းနဲ့အင်တာနက်လိုင်းရဖို့ငွေကြေးမတတ်နိုင်တာကလည်းအတားအဆီးဖြစ်နေတယ်လို့ဆိုပါတယ်။ကြီးထွားလာနေတဲ့ digital ကမ္ဘာကြီးမှာဒီလိုအမျိုးသမီးတို့ကြံရစ်နေကြတာကအကြီးမားဆုံးရိုက်ခတ်မှုဖြစ်တယ်လို့ IDU အဖွဲ့ရဲ့လူသားချင်းမြင့်ထူထောင်ရေးဌာနအကြီးအကဲ Susan Telscher ကပြောပါတယ
် They don't have access to any of the information that is available on the internet. They don't have access to
internet ပေါ်မှာအလွယ်တကူရနိုင်တဲ့သတင်းအချက်အလက်တွေကိုသူတို့မရကြဘူး။အခွင့်အလမ်းတော်များများကိုသူတို့မရကြတာပါ။ဥပမာသူတို့ရဲ့နေဆင်ဘဝမှာဆက်သွယ်ဖို့လိုနေတဲ့ကိစ္စတွေ၊နေဆင်သုံးရှားမှုတွေ၊ပညာရေးတို့၊ကျန်းမာရေးတို့၊အစိုးရလုပ်ငန်းပိုင်းတို့ဒါတွေကိုအထောက်အကူဖြစ်စေမယ့်စမတ်ဖုန်းသုံးပြီးဆက်သွယ်ဆောင်ရွက်လို့ရနိုင်တဲ့ချိတ်ဆက်မှုမျိုးကိုသူတို့မရနိုင်ကြတာပါ။
ဖော်မျိုးမီနိုင်ငံတွေမှာအင်တာနက်သုံးစွဲမှုအပြည့်အဝနီးပါးအဆင့်အထိရှိနေပြီးတူးချင်းအွန်လိုင်းသုံးစွဲမှုက89ရာခိုင်နှုန်းနီးပါးရှိတယ်လို့ ITU ကပြောပါတယ်။ဖော်မျိုးဆဲနိုင်ငံတွေမှာလည်းအလားတူရလမျိုးရလာဖို့ဥပဒေချမှတ်လှုပ်ဆောင်တင့်တယ်လို့ဆိုပါတယ်။လူတွေအင်တာနက်ကိုပိုသုံးနိုင်အောင်အင်တာနက်ကိုချိတ်ဆက်ပေးတဲ့ broadband ဈေးနှုန်းကိုပိုသက်သာအောင်လှုပ်ပေးတင့်တယ်လို့ကုလသမဂ္ဂအေဂျင်စီဖြစ်တဲ့ ITU ကပြောပါတယ်။ကျင်းလက်နဲ့တောင်တန်းဒေသတွေမှာနေကြတဲ့ပြည်သူတွေပါအင်တာနက်အဆက်အသွယ်ပိုရလာအောင်မူဝါဒပိုင်းကိုပြောင်းလဲမှုတွေနဲ့ဗဏ္ဍာရေးကဏ္ဍဆိုင်ရာစည်းမျဉ်းစည်းကမ်းချမှတ်ပေးတဲ့လို့ဆိုပါတယ်အင်တာနက်ကိုဒေသဆိုင်ရာဘာသာစကားနဲ့သုံးစွဲဖော်ပြတင်ပြီးဒါမှသာတကမ္ဘာလုံးအွန်လိုင်းပေါ်တင်နေတဲ့သတင်းတွေပညာရပ်တွေကိုလူတွေအလွယ်တကူရနိုင်မယ်လို့ ITU ကပြောပါတယ်အထူးသဖြင့်ဖွံ့ဖြိုးဆဲနိုင်ငံတွေကပြည်သူတွေဤပညာပိုင်းကျွမ်းကျင်လာဖို့ဥပဒေချမှတ်လှုပ်ဆောင်တင်တယ်လို့အစိုးရတွေကိုတိုက်တွန်းပါတယ်ဒါမှသာအင်တာနက်သုံးစွဲမှုပိုများလာမှာဖြစ်ပြီးဤပညာကဘာကြီးရပေးတဲ့အခွင့်အလမ်းကတဆင့်အကျိုးခံစား권ရလာစေမယ်လို့ ITU ကတိုက်တွန်းထားပါတယ်ခင်ဗျာ
ဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြီးရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြီးရှုနိုင်ပါတယ်ရှင်။
ပြည်ရရတင်းငွေနေညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်မလေးရှားနိုင်ငံနဲ့နေချင်းထိဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းနေဆက်ရလားခရိုင်ထဲမှာနေပြင်းရှင်းလင်းရေးလုပ်နေပြီးတရားမဝင်နေထိုင်တဲ့သူတွေကိုစစ်ဆေးတဲ့အခါမှာထွက်မပြေးကြဖို့နဲ့အသာတကြီးအစ်စ်ဆေးခံကြဖို့ထိုင်းစစ်တပ်ကသတိပေးထားပါတယ်နိုဝင်ဘာလ5ရက်နေ့ကခွဲထွက်ရေးအင်အားစုတွေကဝင်ရောက်ပစ်ခတ်ခဲ့လို့ပြည်သူစစ်တပ်ဖွဲ့ဝင်တွေနဲ့အတူမိသားစုဝင်တွေပါစုစုပေါင်း15ယောက်သေဆုံးခဲ့ပြီးတဲ့နောက်အခုလိုနေပြင်းရှင်းလင်းရေးစတင်နေတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းတောင်ပိုင်းကခွဲထွက်ရေးအင်အားစုတွေဟာရလားခရိုင်အတွင်းကစတောင်မြို့နယ်လမ်းဖရာကျေးရွာကိုဝင်ရောက်ပြီးပြည်သူစစ်တပ်ဖွဲ့တွေနဲ့မိသားစုဝင်15ဦးကိုပစ်ခတ်တပ်ဖြတ်ခဲ့တာပါဒီဖြစ်ရပြီးထိုင်းစစ်တပ်ရဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေဟာနေမြေပိတ်ဆို့ရှင်းလင်းရေးတွေလုပ်ခဲ့ကြပါတယ်စတောင်ရလားဖတ်တနီစတဲ့ထိုင်းမင်းနယ်ဇက်ကကျေးရွာတွေမှာတော့အရေးပေါ်အမိန့်ထုတ်ပြန်ထားလို့တအိမ်တက်တအိမ်စင်ရှာပွေနေကြတဲ့စစ်ကြောင်းတွေကိုတွေ့ရင်ထွက်မပြေးကြဖို့အသာတကြီးအစ်စ်ဆေးခံကြဖို့နေမြေအာဏာပိုင်တွေကသတိပေးချက်ထုတ်ပြန်ထားပါတယ်အမှတ်လေးစစ်ဒေသမှုဘုံမူကြီးဖွန်ဆက်ဖုံစဝတ်ကတော့အခုလိုပြောဆိုသွားပါတယ
်ဘာကကြအောင်လဲဉာဏ်ပေါ့ပန်ဟာဆောင်หน่วยที่อ่อนแอถูกมั้ยครับชาวบ้านชาวบ้านธรรมดากลางวันทํางานกลางคืนก็มาเสียสละอาวุธก็ไม่มีก็มาทําร้ายเพื่ออะไร
ตองบ้านก็ขั่วถั่วเยอินอาสุฤาลุงจုံเยอ้าเน่ในญาติฤโกဝင်ยောက်ไต่ไข่ตาจ้าวไม่ใส่แน่ปิดูฤบาเตซ้องจ้าอ่ะบาระอะล่ะจ้าวထိုင်းတောင်ပိုင်းကမြို့နယ်တချို့မှာအရေးပေါ်အခြေအနေထုတ်ပြန်ပြီးနေမြေရှင်းလင်းရေးလုပ်နေပါတယ်။သက်ဆိုင်ရာရွာတကြီးတွေကအဲ့ဒီနေမြေမှာရှိတဲ့နေထိုင်နေသူတွေရဲ့စည်ရင်းကိုပေးရပါမယ်။စစ်တပ်ကစစ်ဆေးတဲ့အခါမှာလည်းအပါတကြီးစစ်ဆေးခံရပါမယ်။စစ်တပ်ကလုံခြုံရေးကင်းလဲတဲ့အခါမှာဘယ်သူပဲဖြစ်ဖြစ်ထွက်မပြေးကြဖို့လိုပါတယ်။တတ်မှတ်ထားတဲ့အချိန်တွေမှာအပြင်မထွက်ကြဖို့လိုပါတယ်။တောင်ပိုင်းခွတ်တော်ရေးအင်အားစုတွေနဲ့လွဲမှားပြီးပြစ်ခတ်မိမှဆိုးလို့ပါဆိုပြီးပြောဆိုသွားတာပါ။ထိုင်းတောင်ပိုင်းမှာတနင်္လာရှိသူလူ၁၀ဦးထက်မနည်းကိုလည်းထိုင်းစစ်တပ်ကဖမ်းဆီးပြီးစစ်ဆေးနေပါတယ်။ထိုင်းတောင်ပိုင်းမှာတော့မလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလည်းရှိနေတာပါ။တချို့ကတော့နိုင်ငံကူးလက်မှတ်တန်းကုန်နေတဲ့သူတွေဟာလည်းတရားမဝင်ဖြစ်နေတာတွေလည်းရှိနေကြောင်းရွှေပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟိုက်ရိုင်မြို့နယ်တာဝန်ခံဦးပါကြီးကအခုလိုပြောပါတယ်
။က
ကျွန်တော်တို့ဒီဆိုင်ရဆန်နဲ့အထောက်အထားမရှိတဲ့သူတွေကဘယ်သူရှိမလဲဆိုလို့ရှိရင်အလုပ်ဖက်စာကုန်သွားတဲ့အလုပ်သမားတွေနောက်ပြီးတော့ဗီဇာတက်တန်းမဆက်လက်ရတဲ့အလုပ်သမားတွေအဲ့လိုအနည်းအကျဉ်းတော့ရှိတယ်ဗျ။ဟုတ်ကဲ့။ဘာဖြစ်လို့လဲဆိုတော့သူတို့ကဘာမှအထောက်အထားမရှိတဲ့အခါအလုပ်လုပ်လို့မရဘူးလေ။နောက်ကဖက်မရှိဘူး
။ Timely နဲ့ဇက်မှာ2019ခုနှစ်အတွင်းမှာမလေးရှားကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာ8000လောက်ကိုလည်းဖမ်းဆီးခဲ့ပါတယ်။ Timely နဲ့ဇက်က Rubber Door တွေတဘာဝတစ်တော်တွေအတွင်းမှာလူပွဲစားတွေကထားခဲ့တဲ့မြန်မာနိုင်ငံသားတွေလည်းရှိခဲ့ပါတယ်။အခုလိုမျိုးအရေးပေါ်ကာလမှာတော့ဘသူပဲဖြစ်ဖြစ်ထိုင်းစစ်တပ်ကတွေ့တဲ့အခါမှာစစ်ဆေးတာကိုလက်ခံဖို့နဲ့ကြောက်လန့်ပြီးထွက်ပြေးတာတွေမလုပ်ဖို့အတွက်ထိုင်းစစ်တပ်ကသတိပေးချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA American အသံရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်နောက်2နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြမအေးဆူနေကသတင်းစာစီရာစီတူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြမပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတူရကီသမ္မတရေဂျက်တာယီအာဒိုဝမ်ကိုအင်ပီရိုမှာလာမဲ့နိုမာ73ရက်နေကြာရင်တွေ့ဆုံသွားမှာဖြစ်ပါတယ်။အဲဆွမ်းရောက်တွေကိုတိုက်တဲ့နေရာမှာအမေရိကန်ရဲ့မဟာမိတ်အဖြစ်အချင်းတော်ကြားကလေးကရှိနေခဲ့တဲ့ကော့စ်တပ်ဖွဲ့တွေကိုတူရကီဘက်ကစီးရီးယားနိုင်ငံထဲမှာထိုးစစ်ဆင်တိုက်ခိုက်တာတွေလုပ်ပြီးသတင်းပတ်အနေနဲ့ကြားမှာသမရနှုတ်အခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။ယူရနိုင်ငံဘက်ဒက်မြို့မှာမနေ့စနေနေ့ကဆွေရောက်ကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်6ရောက်တည်ဆုံပြီးတော့တရားကြောဒဏ်ရာရသွားခဲ့တယ်လို့အီရတ်ချမ်းမာရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။ကမ္ဘောဒီးယားဆွေရောက်ကအတိုက်ခံကောင်းဆောင်ခမ်ဆွန်ခါကိုနေအကျယ်ချုပ်ကနေဒီကနေ့မှပြန်လွတ်ပေးလိုက်ပါတယ်။အတိုက်ခံကောင်းဆောင်ခမ်ဆွန်ခါကိုနိုင်ငံတော်သစ္စာဖောက်မှုနဲ့လုံခဲ့တဲ့နှစ်ကသူ့ကိုဖမ်းဆီးပြီးနေအကျယ်ချုပ်ချထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့ခမ်ဆွန်ခါကိုနေအကျယ်ချုပ်ကနေပြန်လွတ်ပေးလိုက်ပြီးမဲ့လဲသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထောက်ခွာသွားလို့ပြရဘူးလို့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှအမိန့်ထုတ်ပြန်လိုက်ပါတယ်။ဟောင်ကောင်မှာတော့ဆန္ဒပြတဲ့သူတွေကမနဲ့ဖြန်မှာအထွေထွေတပိတ်ကိုဆင်နေဖို့တောင်းဆိုလိုက်ကြပါတယ်။ဟောင်ကောင်မှာသတင်းပတ်24ပတ်သက်တိုက်ကျင်းပလာတဲ့ဒီအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုဟောင်ကောင်ရဲကမျက်ရည်ယိုပုံးနေနဲ့လဲဒီကနေ့မှလူစုခွဲခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီကနေ့မနက်စောပိုင်းမှာပဲအင်အားပြင်းဆိုင်ကလုန်းမုန်တိုင်းတစ်ခုဝင်ရောက်တိုက်ခတ်ခဲ့ပါတယ်။မုန်တိုင်းရွေရှားရာဂိုင်းယိုနယ်တစ်လျှောက်ကထောင်ပေါင်းချီတဲ့လူတွေကိုခိုလုံကြီးစခန်းတွေကိုရွှေ့ပြောင်းထားပြီးဒီမုန်တိုင်းကတော့တနအီကိုမိုင်80နှုန်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့ TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ည9:00နာရီထုတ်လွှင့်ပေးတဲ့အချိန်မှာတစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.